တယောက်သမရာဟူဂျင်တောင်းဟာအမေရိကန်ပြည်တော်စုကိုနိုင်ငံတော်ခီးစဉ်အဖြစ်လာရောက်မဲ့အချိန်မှာပဲတယောက်နိုင်ငံရဲ့ငွေကြေးဆိုင်ရာမူဝါဒကိုအရေးယူဖို့အဆိုပြုချက်မူကြမ်းတက်ကိုတင်သွင်းဖို့ရှိတယ်လို့အမေရိကန်အထက်လွှတ်တော်မှချုပ်ကကြေညာလိုက်ပါတယ်။အမေရိကန်ကုန်သွယ်ရေးကိုထိခိုက်နှင်းနာစေတဲ့ငွေကြေးဆိုင်ရာမမျှတမှုတွေတစ်ဖက်ဆောင်းနှင်းဖြစ်မှုတွေပေါ်မှာကင်တွယ်ဖြေရှင်းဖို့ဥပဒေမူကြမ်းတက်ကိုတင်သွင်းဖို့ရှိတယ်လို့ဒီမိုကရက်တစ်ထက်လွှတ်တော်မှဘော့ဘ်ကစ်စီ၊ချားစ်ကွန်ဘာ၊ဒက်ဘီ စတပ်နော်နိုကတင်းလာနေမှာပြောဆိုသွားတာဖြစ်ပါတယ်။အဲဒီဥပဒေဂျန်နဲ့မှာတော့ဒီငွေကြေးဆိုင်ရာမှာချဲလဲချုပ်ကင်ဖို့လုပ်တယ်လို့အမေရိကန်ဘဏ္ဍာရေးဌာနကနေပြီးတော့သတ်မှတ်ထားတဲ့နိုင်ငံတွေကသွင်းကုန်တွေကိုအခွန်တုပ်သတ်မှတ်ရေးကိစ္စပါပါတယ်။အဲဒီနိုင်ငံတွေကစီးပွားရေးကုမ္ပဏီတွေအနေနဲ့အမေရိကန်စိုးရရဲ့ contract လုပ်ငန်းတွေရရှိဖို့လဲတားမြစ်ပိတ်ပင်ခါဖို့ရှိပါတယ်။အခုဒီမူကြမ်းဟာသမ္မတဥဘာမားနဲ့ဆွေးနွေးဖို့ဝါရှင်တန်ကိုအင်ကာနေမှာရောက်လာမဲ့တရုတ်သမ္မတဟူဂျင်ဒေါင်းကိုသိစေလိုတဲ့သတင်းစကားတစ်ခုဖြစ်တယ်လို့အထက်လွှတ်တော်မတ်စကူမာကပြောပါတယ်။တရုတ်နိုင်ငံဟာသူ့ရဲ့တရုတ်ရန်ငွေကိုအားနည်းအောင်လုပ်ပြီးတော့တရုတ်ထွက်ကုန်နေနိုင်ငံတကာဈေးကွက်မှာပို့ပြီးတော့ဈေးသက်သာသာဖြစ်အောင်လှုပ်ဆောင်နေတယ်လို့အမေရိကန်လွှတ်တော်မတ်တွေကရောအမေရိကန်အစိုးရကပါပြောခဲ့ပါတယ်။ဒီတော့အမေရိကန်တရုတ်ကုန်သွယ်ရေးပိုင်းမှာတရုတ်ဘက်ကပို့ပြီးတော့အများဆုံးတွေရှိခဲ့ပါတယ်။ဒါကြောင့်မလို့ဒီလိုမျိုးမမျှတာတဲ့ကုန်သွယ်ရေးဖြစ်နေတာကြောင့်တရုတ်အနေနဲ့သူ့ရဲ့ငွေကြေးကိုလွှတ်ပေးပြီးတော့ခိုင်ခိုင်မာမာဖြစ်အောင်လုပ်ဖို့အမေရိကန်ဘက်ကတရုတ်ကိုတိုက်တွန်းနေပါတယ်။တနည်းဟုနေနေတုန်းကအမေရိကန်သတင်းစာနှစ်ဆောင်နဲ့မြန်မြန်ကန်းမှာတော့ဒီငွေကြေးဆိုင်ရာအငင်းပွားမှုနဲ့ပတ်သက်ပြီးတော့တရုတ်သမ္မတဟူဂျင်တောင်းကသူ့ဘက်ကရှော့ပေးမဲ့လက္ခဏာမပြခဲ့ပါဘူး။ကမ္ဘာငွေကြေးစနစ်မှာအမေရိကန်ဒေါ်လာလွှမ်းမိုးနေတာကြောင့်အခုလိုဖြစ်တာလို့သူကပြန်ဖြေခဲ့ပါတယ်။အမေရိကန်ဒေါ်လာကိုမျက်မျက်တတနဲ့တည်ငြိမ်အောင်လုပ်ဖို့အမေရိကန်ပြည်ထောင်စုကိုသူကပို့ပြီးတော့တိုက်တွန်းပါတယ်။အမေရိကန်ရဲ့တရုတ်အနေနဲ့နှစ်ဖက်စလုံးလက်ခံနိုင်မဲ့အခြေအနေကောင်းတစ်ခုကိုရှာဖို့လိုရမယ်လို့မစ္စတာဟူကအမှပြောပါရယ်။ဆေးကာလာတုန်းကလိုမျိုးတစ်ဖက်ဖက်ကအသာစီးရရမယ်ဆိုတဲ့စိတ်ဓာတ်မျိုးကိုစွန့်ပြစ်ရမယ်လို့လည်းတရုတ်သမ္မတဟူဂျင်တောင်းကအဲဒီသတင်းစာကိုပြောဆိုခဲ့ပါရယ်။